မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ်ဒီနှစ်2020ခုနှစ်အတွင်းကမ္ဘာ့တရံဖန်ဆီးထင်းထင်းခံရတဲ့အမျိုးသမီးသတင်းတောက်ဦးရေဟာအရင်နှစ်ကထက်35ရာခိုင်နှုန်းတိုးလာတယ်လို့နေစီမထားသတင်းတောက်များအဖွဲ့ ISF ကပြောပါတယ်သတင်းမီဒီယာအလို့ဟာအနေအများတဲ့အလို့တစ်ခုအဖြစ်ဆက်ပြီးတော့ရှိနေတယ်ဆိုတော့ကမ္ဘာ့တရံသတင်းသမားတွေကြုံတွေ့ရတဲ့ချင်းချောက်တိုက်ခိုက်ခံရမှုတွေမတရားဖန်ဆီးထင်းထင်းခံရမှုတွေနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်တဲ့ISF အဖွဲ့ရဲ့2020ခုနှစ်အတွက်အစဉ်ကစားမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရောအမျိုးသမီးသတင်းတောက်တွေချိန်ချောက်တိုက်ခိုက်ခံရတာဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေတွေရှိနေပါလား။2020ခုနှစ်အတွင်းမြန်မာမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေရုန်းကန်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒီသတင်းဖန်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်။There's a path we must choose sometimes. Gotta stand up and fight sometimes. ဒီနှစ်2020ခုနှစ်ဟာမြန်မာနိုင်ငံကသတင်းသမားတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေအတွက်ခက်ခဲတဲ့နှစ်တစ်နှစ်ပါပဲလို့ကိုရိုင်းကလည်းသတင်းသမားတယောက်လည်းဖြစ်နောက်လက်ရှိ Internews အဖွဲ့မှာသတင်းမီဒီယာတင်နန်းတွေပို့ချပေးနေပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တယောက်လည်းဖြစ်တဲ့မဝေမာသိန်းကပြောပါရယ်
ဒီနှစ်ကဟိုပါပေါ့ဒီ2020ကကျမတို့ကိုဗစ်ဖြစ်တယ်နောက်တော့ရွေးကောက်ဖြစ်တယ်အဲ့ဒါအပြင်ကျမတို့ဒီနိုင်ငံမှာပြည်သက်ခါကြီးပေါ့နော်အဓိကဒီတိုက်ပွဲကြီးပုံပြီးဟိုဒီ2020ကပုံများတယ်ပေါ့နော်အဓိကတော့ရွေးကောက်ခါကြီးပေါ့နော်ဒီခါကြီးတက်မှာရှိရရှမ်းမြောက်တက်မှာရှိရပေါ့အဲ့အချင်းပုံကူကြတယ်မှာရေနောက်တင်သမားရဲ့ပြင်ရပိုင်ကုန်ရောပြင်တော့လက်ခွင့်ရောပြင်သမားရဲ့လုံခြုံရေးပါပုံပြီးတော့ပုံပြီးဖြစ်ခိုက်လာတယ်ပေါ့နော်အဲ့အဖြစ်တမျိုးဖြစ်တယ်အဲ့တော့စူးပွားရအောင်လုံခြုံရေးအရာရောပေါ်ပြီးဖြစ်ခဲ့တဲ့အဖြစ်အပျက်တွေကျွန်မအနေနဲ့ပြောရမယ်။ဒီတက်ချင်ပါတော့
။မြမအပါဝင်ကဘာတရွမ်းမှာချင်းချောက်တိုက်ခိုက်ခံရတဲ့ဒါမှမဟုတ်ဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမားတွေရာနဲ့ချီရှိနေဆဲဖြစ်ပြီးသတင်းမီဒီယာအလို့ဟာအနေရများတဲ့အလို့တစ်ခုအဖြစ်နဲ့ဆက်ပြီးတော့ရှိနေတယ်လို့နိုင်ငံကလူ့ခွင့်ရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကပြောပါရယ်။သူတို့ရဲ့အလို့ကြောင့်အသက်ခံရတဲ့သတင်းသမားအရေအတွက်ဟာဒီနှစ်2020ခုနှစ်အတွင်းနှစ်ဆကျိုးလာတယ်လို့သတင်းတောက်များကာကွယ်ပေးရေးအဖွဲ့ CPJ ကမကြခင်ရက်ပိုင်းတုန်းကထုတ်ပြန်တဲ့အစဉ်ကစားမှာဖော်ပြထားပါတယ်။အလားတူနေစီမထားသတင်းတောက်များအဖွဲ့ ISF ရဲ့နှစ်ပတ်လည်အစဉ်ကစားမှာလည်းဒီနှစ်အတွင်းကမ္ဘာ့တရံဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား389ယောက်ရှိပြီး94ယောက်ကတရားခဏ်တွေအဖြစ်ဖမ်းဆီးခေါ်ဆောင်လာခံရပြီး၄ဦးကတော့ပျောက်ဆုံးနေတယ်လို့ဖော်ပြထားပါတယ်။ဒီလိုဖမ်းဆီးထိန်းသိမ်းခံရတာချင်းချောက်တိုက်ခိုက်ခံရတာတွေကိုကြုံရတဲ့အထက်မှာအမျိုးသမီးသတင်းသမားတွေလည်းပါပါတယ်။ဒီနှစ်အတွင်းအမျိုးသမီးသတင်းသမားတွေမတရားဖမ်းဆီးခံရတဲ့အရေးအချက်ဟာအရင်နှစ်ကထက်တောင်35ရာခိုင်နှုန်းကျိုးလာတယ်လို့ ISF အဖွဲ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကအမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်လို့တော့မဝေမာသိန်းကအခုလိုပြောပြပါတယ်။
နဲ့စာပိုင်းကာလာလောက်မှာလည်းဟိုအမျိုးသမီးသတင်းသမားနဲ့တူပေါ့နော်။ BGI ထင်းသိမ်းမှုခံလာရတယ်။ခံလာရတော့အပြင်နောက်ထပ်ဒီအခရီးမှုတွေပို့ပြီးတော့ခေါ်ထုတ်လာတဲ့အခါမှာဒီတရားရုံးကြီးမှာပြန်တောက်ရတဲ့ပြည်သူ့မောင်အဲဒီမှာအမျိုးသမီးတွေပါပါတယ်အဲ့ဒါမျိုးကိုလူမျိုးကမှအဲအရေးခံမှုကြီးစားရတဲ့ပေါ့နော်ဒီဒီကနေပြီးတော့ပြန်ပြီးတော့အရင်ကတည်းကဆွဲကြတာဓာမျိုးတွေဒီပြည်သူ့တွေကမှမှန်းနေချောင်းနဲ့ကန်တာမျိုးတွေတော့ဥပမာတရားရုံးထုတ်တဲ့အခါမှာပြည်သူ့မောင်ကိုချိန်ဖောက်တာမျိုးတွေပေါ့နော်ဒါတွေကဒီဒီနှစ်ပိုင်းမှာတရားရေးဘက်ကလှုပ်ဆောင်လာတဲ့အခါမှာတော့တချို့ဒီခေါ်ထုတ်အရေးကြီးဆောင်တဲ့တိုင်းများလာတဲ့အခါမှာအဲ့ဒီဘာလို့ပတ်မှန်ကနေတော့အတင်းဆက်လက်ရည်ကျွန်တော်ပတင်းသမားတွေအတွက်ပုံပြီးဆင်ခေါ်မြကြီးလာတယ်ပုံပြီးထိခောက်ခံမြကြီးလာတယ်ပတင်းသမားရဲ့လုံခြုံရေးပုံပြီးတော့ဘာလို့ထိခိုက်လာတယ်ဘာလို့အနာပိုင်းပယ်ပြီးမှသွားပြီးပတင်းရည်ရဲ့အခါမှာဥပမာရဲစခန်းလိုမျိုးမြင်မှဆိုရင်ပတင်းတော့ရဲ့အခါမှာဒီအတွေ့အကြုံနည်းသေးတယ်နည်းနည်းသေးတယ်အမျိုးသမီးပတင်းတော့ပြီးဆိုရင်သူရဲ့ဘာလို့စိတ်ပိုင်းဆိုင်ရာတော့မဟုတ်ဘူးဘာလို့ဒီပိုင်းဆိုင်ရာဒီအများကြီးမှာမောင်းလိုက်တာမျိုးထားမို့ဒီများကြီးမှာအချက်တကွဲဖြစ်အောင်ကျရစီအောင်ပုံပေါ်မျိုးနဲ့ရောသူအမျိုးမျိုးကောင်ပြုံးပြရတဲ့အမျိုးသမီးပတင်းသမားတွေရှိတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အရက်သားဆွေရလက်ထက်မှာသတင်းလွတ်လပ်ခွင့်မျှော်မှန်းသလောက်မတူးတက်ခဲ့တဲ့အပြင်အာဏာပိုင်အဖွဲ့အစည်းတွေကိုဝေဖန်ရေးသားတဲ့သတင်းသမားတွေဖန်စီထိန်းသိမ်းအရေးယူခံရတဲ့အခြေအနေတွေပိုပြီးတော့များလာတယ်လို့သတင်းလွတ်လပ်ခွင့်တက်ကြွလှောက်ရှားသူတွေကဝေဖန်ထောက်ပြတာတွေရှိပါတယ်။မြန်မာနိုင်ငံလိုသတင်းလွတ်လပ်ခွင့်အပြည့်အဝမရှိသေးတဲ့နိုင်ငံတွေနောက်လက်နက်ကိုင်ပြည်ပခဒါမှမဟုတ်နိုင်ငံရေးတည်ငြိမ်မှုအားနည်းတဲ့နိုင်ငံတွေမှာသတင်းသမားတွေဟာချင်းချောက်နှောက်ယှက်တာတွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်ဆိုတာကိုသတင်းလွတ်လပ်ခွင့်ဆိုင်ရာသုတေသနအဖွဲ့ရဲ့လိလာချက်တွေမှလည်းတွေ့နိုင်ပါတယ်။သတင်းသမားတွေအနေနဲ့ဒီလိုချင်းချောက်နှောက်ယှက်ခံရတဲ့အခြေအနေတွေအပြင်ဒီနှစ်2020ပြည့်နှစ်အတွင်းမှာကတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုလည်းကြုံရတဲ့အခါမှာရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြားမှာနောက်ထပ်စိန်ခေါ်မှုတွေကိုကြုံတွေ့ရပြန်တယ်လို့မဝေမာသိန်းကပြောပါရယ်
အထင်ဆုံးတဲ့ခွင့်နဲ့ပတ်သက်နေချင်တယ်ကျွန်တော်ကဒီကိုဗစ်ကဆက်ပေါ်ပိုင်းမှာလည်းဖြစ်တယ်အဲ့ဒီချိန်ကစပြီးတော့ကျွန်တော်ကတင်ဆက်တူ information မှာတင်သမားတွေကဥပမာဥပဒေရပေးထားတဲ့တင်အခွင့်အရေးမျိုးပို့ပြီးချုံချုံသွားအရင်ကရနေရမယ်အရင်က 20% 30% မှာမရှိတဲ့အချိန်မှာနေပြီးတော့ပို့ပြီးစာချင်းသွားတယ်ဒါတင်းကိုအချိန်နဲ့တင်းကိုမှန်မှန်ကန်ကန်အချက်လက်တွေဟိုရရှိဖို့အခက်ကြီးပြဖြစ်သွားတယ်နောက်တစ်ခုကရေကောက်ပေါ်ရောက်လာတဲ့အခါမှာသက်ဆိုင်ရာအခြေရဌာနတွေမှာပေါ့နော်သက်ဆိုင်ရာအခြေရဌာနတွေပြန်ပြီးရေကောက်ပေါ်ဝင်မှာဖြစ်တဲ့အတွက်ဒီဘက်ကိုအာရုံမထားတော့ဘူးပုံမှန်ပြန်ကြားမယ်တင်းအချက်လက်တွေမျိုးတင်းသမားတွေပုံမှန်ပြောင်းမထားဘူးကိုအဲ့ဒါကိုအိုက်တောင်းမှုပြတ်ပတ်ခဲ့ရအောင်ကျွန်တော်တွေ့ရတယ
် COVID-19 ကပ်ရောဂါကြောင့်ကျန်းမာရေးနဲ့လူမှုစီးပွားဆိုင်ရာအချက်အသေးတွေနိုင်ငံတော်ကြုံတွေ့လာရတာမှာဒီထဲမှာသတင်းသမားတွေလည်းဒီလိုအချက်တွေကမလွတ်ပါဘူးကိုဗစ်ကာလအတွင်းအလုပ်ပြုတ်သွားကြတဲ့ဒါမှမဟုတ်ရင်လည်းအလုပ်ချိန်ရှော့ချခံရတဲ့သတင်းသမားတွေအများအပြားရှိနေတာပါဒီထဲမှာအမျိုးသမီးသတင်းသမားတွေဆိုရင်ပို့ပြီးတော့တိတိတသားထိခိုက်ခံစားရတယ်လို့မဝေမသိန်းကပြောပါတယ်
အမျိုးသမီးတွေတမားတွေမှာပို့ပြီးတော့အခက်ကြီးဖြစ်တယ်ဆိုတာအလုပ်ထုတ်ခံရလုပ်လျှော့ခံရလာတာလျှော့ခံရအလုပ်ရမှာခံရအဲ့လိုကိစ္စတွေမှာဒီအမျိုးသမီးတွေတမားတွေပုံမှန်ပါတယ်အမျိုးသမီးတွေပို့ပြီးထိခိုက်ခံစားရတဲ့အလုပ်လက်မဲ့ဖြစ်ရတယ်ဒါမှမဟုတ်အလုပ်လာတာလျှော့ခံရနောက်တော့ကျမတို့ဒီလိုကာလမှာ work from home ဖြစ်တဲ့အတွက်အမျိုးသမီးတွေတမားတွေပို့ပြီးတော့စိတ်ပိုင်းဆိုင်ရာလေပိုင်းဆိုင်ရာထိခိုက်ခံစားမှုပို့ပြီးကြုံတွေ့နေရတယ်တွေတမားတွေအားလုံးကကြုံတွေ့ရတယ်အဲ့ဒီထဲမှာဒီအမျိုးသမီးတွေကတော့အဲ့ဒီတခြားမိသားစုတောင်းဝင်ကိုယ့်ရဲ့ကလေးတောင်းဝင်မှာပို့ပြီးတော့ဒီကာလမှာခက်ခဲနေရင်းဆိုင်နေတွေပို့ပြီးကျင့်ကြည့်လာရတယ်။ဒီမှာဒီအလုံးရှော့ခံရတဲ့အခါမှာတချို့ဒီမှာပေါင်းပြန်ကြရတော့ကလေးရှိတဲ့အမျိုးသမီးတွေပေါ့နော်အဲ့လိုမျိုးအမျိုးသမီးတွေကအလုံးဒီရမခံရတာအရှော့ခံရတာလေအဲ့လိုမျိုးမှာပို့ပြီးတော့ဒီဦးစားပေးလျှော့တဲ့အချိန်မှာပါသွားတဲ့ဟာမျိုးဒီမှာပြန်ပြီးကြားနေရတာပေါ့နော်ကြားကြည့်နေရဆိုတော့အဲ့ကြတော့ဒီအမျိုးသမီးကပို့ပြီးဆန်ကြရတယ်။အပြီးလို့ပြောလို့ဒီမှာတွေ့နေတယ်ဒီပြည်သူခါကနေနေတာဖြစ်ပြီးအဲ့ဒီမှာရှိတဲ့အမျိုးသမီးတွေကဆိတ်ဆောက်ခံရတယ်ဟိုတိတ်ပြီးတော့မကြခင်ငယ်ငယ်နှစ်ငါသုံးငါလောက်ကလည်းဒီရှမ်းမြောက်ဘက်မှာရှိတဲ့အမျိုးသမီးတွေတော့ကိုဗစ်ပတ်နေတဲ့ပတ်သက်ပြီးတော့သက်ဆိုင်ရတယ်ပေါ့နော်ဆာမပိုင်းဖွဲ့ပြီးပြီးသွားပြီးတော့ပေါ်နေတဲ့အခါမှာချိန်ဆောက်ပြီးပြောဆိုရမယ်ရှိတယ်ပေါ့အဲ့လိုမျိုးဟာရတယ်ဒါအခုထိကြုံနေရတော့မယ်အမျိုးသမီးတွေတမားနေဆိုရင်ပို့ပြီးတော့ဒီ community တွေမှာဖြစ်ပြီးဒီအဖွဲ့ကြီးရမှာဖြစ်ပြီးဒီတယောက်တည်းပြင်သွားကြည့်မယ်ဟိုပို့ပြီးချင်းထောက်တာမျိုးပို့ပြီးတော့သူကလူချစ်ပြီးချင်းမှာတော့ဆိုတာမျိုးဆိုရင်ဒီမှာရှက်သွားအောင်ဆိုရင်ဟာမျိုးတွေလည်းလောက်လာတာမျိုးဒီကိုဒီနေ့ပိုင်းမှာတွေ့နေတာပေါ့နော်ဟုတ်ကဲ့
ဒီလိုသတင်းသမားတွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေသတင်းရယူခွင့်ကန့်သတ်ခံရတဲ့အခြေအနေတွေကိုမကြခင်ဖွဲ့စည်းမဲ့အစိုးရတဲ့အနေနဲ့အသေးချာနားလည်ပြီးနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်ကာကွယ်ပေးမှုတွေကိုအလေးပေးဆောင်ရွက်လာဖို့ကိုသတင်းသမားတွေကမျှော်လင့်နေကြတာပါ
နောက်ဆုံးအတက်မှာတော့ဟိုကကျမတို့ဒီမီဒီယာလောကအတွက်ပြောနေတာတော့ကျမတို့တင်သမားတွေရပိုင်ခြင်းရှိတဲ့တင်ရယူပိုင်ခြင်းပေါ့နော်တင်ရယူပိုင်ခြင်းတွေကိုကျမတို့ကောက်ထည့်ထော်ပေးဖို့ပေါ့နော်အခုလက်ရှိတင်မီဒီယာဥပဒေကတော့တင်သမားတွေရပိုင်ခြင်းနဲ့ပတ်သက်ပြီးတော့မပြေစုံဘူးတင်သမားတွေရပိုင်ခြင်းကိုကျမတို့အထူးဝါဟောထော်ပေးခြင်းနဲ့နောက်တော့တင်သမားတွေကဒီတင်တွေကြည့်လို့အများပြည်သူကိုတန်ကြားရဖြစ်တဲ့အများပြည်သူကိုအထင်ကြီးတဲ့ဒီဟာဖြစ်တဲ့အတွက်အဲ့ရဲ့သဘောတဘာဝကိုပို့ပြီးတော့နားလည်ပြီးတော့ဌာနဆိုင်ရာအတိုင်းကသတင်းသမားတွေကိုခြေရင်းတည်းဖြည့်ချနိုင်တယ်ဒီလိုတူပေါ့နော်ဆက်လက်မျိုးစုံကိုအကောင့်ထိုးထောက်ပေးပြခြင်းနဲ့နောက်တော့သက်ဆိုင်ရာပေါ်ရေးချုပ်ကွင်းတွေမှာအစိုးရအသက်မှာပေးရင်လည်းအဲ့ဒီတွေကတကယ်ပြောရေးချုပ်ကွင်းရှိတယ်သူတွေအဆက်လက်နဲ့တကွာပြောနိုင်စုံနိုင်တယ်သူတွေအဲ့ဒီတွေကအများဆုံးဖုံးကန်ပြီးတော့အဲ့ဒီငင်းဖြည့်ချမှုတွေကိုခြေရင်းတည်းမှုပေါ့နော်အရေးပေါ်အခြေအနေမှာကျွန်တော်ချက်ချင်းဖြည့်ချနိုင်တဲ့အခြေအနေတွေကိုအောင်ရပါတယ်နော်ဒီအစိုးရတက်ကိုကျွန်တော်တို့ညွှန်းနေပါတယ်အဲ့ဒါမှလည်းဒီပြည်သမားတွေရဲ့အရင်းအယီပေါင်းစုံအရင်းလွတ်လပ်ခွင့်တွေအပြေဝပေးမှာပဲကျွန်တော်တို့မှလည်းဒီလိုကိုရှိရလဲပို့ပြီးပြတတ်လာမှာပေါ့နော်ကျွန်တော်တို့ဒီပြည်သမားတွေရဲ့အပိုင်ခွင့်တွေပြည်သမားတွေခွင့်တွေပြည်သမားတွေလုံခြုံရေးတွေကိုအကာအကွယ်မပေးနိုင်တဲ့နဲ့အပြေဝမပေးနိုင်တဲ့နဲ့ကျွန်တော်တို့ဒီဒီမိုကရေစီရှင်းကမဟုတ်ဒီဒီမိုကရေစီအကောင်မှုဆိုတာမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်တို့ကတော့အောက်အစိုးရတက်ကိုကျွန်တော်တို့ပြည်မီဒီယာအတွက်တဲ့ရင်းလက်ကတဲ့ရင်းရပိုင်ခွင့်ကိုအပြေအဝပေးပေးခြင်းနဲ့ဒီနောက်တဲ့ရင်းသမားရဲ့လုံခြုံမှုပေါ့နော်အပြေအဝအကာအကွယ်ပေးခြင်းဖြစ်ပါတယ်ရှင်
။နိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီစနစ်ခိုင်မာအားကောင်းမှုကိုတိုင်းတာတဲ့နေရာမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာရေးသားတင်ပြခွင့်တွေဘလောက်ရှိတယ်လဲဆိုတာကိုကြည့်ပြီးတော့သုံးသပ်လေ့ရှိကြပါရစေ။ဒီမိုကရေစီအသွင်ကူးပြားရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာလည်းသတင်းမီဒီယာလွတ်လပ်ခွင့်ခိုင်မာအားကောင်းလာအောင်ဒီထွက်လိုအပ်တဲ့ဥပဒေဆိုင်ရာပြင်ဆင်ပြောင်းလဲပြဋ္ဌာန်းမှုတွေနဲ့သတင်းလွတ်လပ်ခွင့်ကိုမှန်မှန်ကန်ကန်ကာကွယ်မှုပေးနိုင်ဖို့အရေးကြီးပါတယ်။ဒါမှသာပြည်သူတွေအမှန်တကယ်လိုလားတဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်ကိုထိထိရောက်ရောက်အကောင့်ထဲပေါ်နိုင်မှာဖြစ်တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျမခင်ပြထွေးပါရှင်။